တင်းနောက်တွေကိုအကြမ်းဖက်တိုက်ခိုက်နေတာတွေချက်ချင်းရပ်တန့်ပေးဖို့ OSCE ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ကတောင်းဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခကိုတင်းယူဖို့ရောက်နေကြတဲ့တင်းနောက်တွေကိုပြန်ပေးဆွဲမှုတွေအများပြားဖြစ်ပေါ်နေတဲ့အချိန်မှာပဲ OSCE အဖွဲ့ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။တင်းနောက်တွေကိုတိုက်ခိုက်နေတာတွေရပ်တန့်ဖို့ OSCE အဖွဲ့ရဲ့တင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာကိုယ်စားလှယ်ဒူနီယာမီယာတိုဗစ်ကဗီယက်နမ်မြို့မှာတောက်ကြနေကပြောလိုက်တာဖြစ်ပါတယ်။သတင်းတောက်တီကိုပြန်ပေးဆွဲတာဟာကြောက်မွက်ဖွယ်ကောင်းပြီးသတင်းမီဒီယာလွတ်လပ်ခွင့်ကိုကြီးမားစွာချိန်ချောင်းနေတဲ့လောက်ရဖြစ်တယ်လို့သူမကပြောပါတယ်။ Espresso TV သတင်းတောက်ယေဂိုဘိုရိုဘီယော့ဖ်ဟာဒိုနက်စ်ဒေသအတွင်းက ILO VS မှာအော်ဂူလာကွန်ပိုင်းတို့ကပြန်ပေးဆွဲခံခဲ့ရပါတယ်။သူဟာခွဲထည့်သမားတွေရှိတဲ့ဒေသအနီးကနေသတင်းပို့နေသူဖြစ်ပြီးအခုချိန်ထိပျောက်ဆုံးနေဆဲဖြစ်တယ်လို့ဆိုပါတယ်။အလို့သတင်းတော့ရိုမန်ချာရမ်စကီဟာလည်းခွဲထည့်သမားတွေရဲ့ပြန်ပေးဆွဲခြင်းခံခဲ့ရပြီးအခုချိန်ထိဘယ်ရောက်နေတယ်ဆိုတာကိုမသိနိုင်သေးပဲဖြစ်နေပါတယ်။ဖမ်းဆီးခံထားရတဲ့သတင်းတော့ဒီအားလုံးပြန်မလုံမချင်းသူမဌာနအနေနဲ့ဒီကိစ္စကိုအစဉ်တစိုက်ထုတ်ဖော်ပြောဆိုသွားမယ်လို့မီယာတိုဗစ်ကပြောပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖြစ်နေတဲ့ပဋိပက္ခကာလအတွင်းအနည်းဆုံးသတင်းတော့6ရောက်သေဆုံးခဲ့ပြီးဖြစ်ပါတယ်